တရုတ်မြန်မာနယ်စပ်ကချင်ပြည်လွတ်မြောက်ရေးအဖွဲ့ KNO ဌာနချုပ်ခြေစိုက်ထားတဲ့လိုင်ဇာမျိုးကဈေးကြီးမှာမင်းညကမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပြီးဆိုင်ကန်းတွေအားလုံးမီးလောင်ကျွမ်းတဲ့ခါမှာပါသွားခဲ့ပါတယ်။အထိကိုက်ကြောင့်သေဆုံးဒဏ်ရာရတာမရှိပေမဲ့ဆိုင်ကန်းတွေမီးလောင်ကျွမ်းမှုကြောင့်ဆုံးရှုံးသွားတဲ့ငွေပမာဏကတော့3,000ကျော်လောက်ရှိတယ်လို့ KIO ကယ်ဆယ်ရေးအဖွဲ့ကခန့်မှန်းထားပါတယ်။အပြည့်စုံကိုတော့စုံစမ်းထားတဲ့နုပန်ကပဲဆက်ပြီးပြောပြပေးပါရှင်
။ KIO ထိန်းချုပ်ရာနေမြေလိုက်စားမြို့ကဈေးကြီးမှာညတကောင်ချိန်ကနေမီးအရှင်ပြင်းပြင်းစလောင်နေတာတွေ့ရတယ်လို့မျက်မြင်သိသခံတယောက်ကအခုလို့ပြောပါတယ်
။တစ်နာရီထူးခါလေးလောက်ဆိုကျွန်တော်အဲ့ဒီနေရာရောက်တယ်။ကျင်ကြတော့ဘယ်လိုမှငြင်းလို့မရပါဘူး။မီးအရှင်ကအားကောင်းတယ်တော့မနေ့9နိုင်လောက်မှမြေအားလုံးလောင်ဆရာကြီးဥစ္စာအားလုံးလောင်ပြီးမှပဲသူ့အတူမြေအရှင်ရောက်တော့မှအဲ့ချိန်ကျမှမြေငင်းသွားတယ်လို့ပြောနိုင်ပါတယ်။လေးထပ်တိုက်တွေလေးလေးထပ်တိုက်ရဲ့အထက်မှာတော့မြေခုလုံးပြမေးပြီးမှဒီလေးထပ်တိုက်ရဲ့အထက်တော်မှဒီသူ့ရဲ့နီးရှာရအဲ့မှာတော့မှလိုက်စားမျိုးတစ်မျိုးလုံးပြလင်းချင်နေတာပဲ။ကျေးဒီလိုက်စားညဝဒီမီတာအဖွဲရှိပါတယ်မီတာဌာနရှိပါအဲဒီလိုအဖွဲကတော့မီတာကားနဲ့ဈေးနဲ့ရောဒွိုင်းမှညင်းညင်းစားပါတယ်ဒါမဲ့ဈေးကတော့ချွေးချင်းချင်းရှိသွားတယ်ဈေးကအလုံးမဖြစ်တော့ဘူးဈေးနဲ့ပဲခေါင်းတုံးထောက်ပြန်ပြီးတော့ဟိုအမီးအရှင်ကောင်းတော့ဘယ်လိုနည်းနဲ့မှညင်းညင်းကလို့မရပဲဖြစ်နေခဲ့ပါတယ
်မီးလောင်မှုစဖြစ်တာကိုအတိအကျမရသေးတဲ့အတွက်တချို့ကတော့ဝါယာကျိုးလျှော့ဖြစ်ပြီးမီးလောင်တယ်လို့ပြောပြီးတချို့ကတော့ဖျောင်းတိုင်မီးကနေစလောင်တယ်လို့အမျိုးမျိုးယူဆနေကြပါတယ်ဘယ်လိုစလောင်တယ်ဆိုတာအတိပြုလို့မရသေးပေမဲ့မီးလောင်မှုဟာလိုက်စားဈေးအထည်ဆိုင်ကနေစလောင်တာဖြစ်တယ်လို့ KIO အရက်ဖက်အုပ်ချုပ်ရေးနဲ့ KCY ကော်မတီတာဝန်ခံဘုံမှုနော်အောင်ကအခုလို့ပြောပါတယ
်အမတ်ပစ်အဝတ်ချေနဲ့အလကုန်ပစ်စီတမ်းမှစလောင်တယ်ည7နာရီခွဲမှစလောင်တယ်အဲဒါအခုခေအောင်တဲ့ဆိုင်ကနေမှစလောင်ခြင်းဖြစ်တယ်အဲဆုံးဆုံးလို့ရှိတယ်တစ်ဆိုင်ချင်းမှာကိုမလေးသူ့ကျဲသူ့မှာကိုတိတ်နဲ့ခေါပေါင်းစဉ်ဆုံးဆုံးလို့ရှိတယ်ဆိုင်ပေါင်းအရ6ခန်းလောက်တော့တယ်အိမ်ကကိုအိမ်တော့မှကွန်တီယုတ်တဲ့ကွန်တီယုတ်ဆိုရက်ပွဲကွန်တီယုတ်အတိုင်းရရတဲ့လူကနည်းနည်းဟိုတယ်ရောမှခုံရှင်းတဲ့လူတယောက်စားမယောက်စားအဲ့လိုပဲရတယ
်မိလောင်မှုဖြစ်ပွားတဲ့ဈေးနေရာတဝိုက်နောက်ဆုံးအချိန်တွေမှာတော့ဆိုင်ခန်းပိုင်ရှင်တွေကလောင်သွားတဲ့ပစ္စည်းတွေအစနာတွေကိုရှာဖွေနေတာတွေ့ရတယ်လို့ဒီတက်ခန်ကဆက်ပြောပါတယ်
ဆိုင်ရှင်တွေလည်းတော့ရွှေဆိုင်ကသုံးဆိုင်ပါတော့ပါတယ်အဲ့ဒီရွှေဆိုင်ကလူတွေကတော့လူတွေနောက်တော့တဲ့ရွှေတွေကိုဟိုကကြာနေတဲ့ဥစ္စာရှိမလားဆိုမှအဲ့ဒီကြာပုံတွေကမိခေပုံတွေကလူတွေကလိုက်လံရှာနေတဲ့ဥစ္စာရှိပါတယ်နောက်မှဆိုင်ပေါ်နေတဲ့အဆူရနေတဲ့ကတော့ဒီတောင်နေတဲ့မိကိုမိခေဒီမိစားမိလားဒီကိုအားလုံးမိတတ်နေတာပဲအဲ့ဒီအခြေအနေရှိနေပါတယ
် KIO ဘဟုကော်မတီကKCA ကော်မတီချက်ချင်းဖွဲ့ပြီးတိန်းတထောင်ချပေးကဆိုင်ခန်းပိုင်ရှင်တွေကိုလောလောဆယ်အထက်တန်းကျောင်းနဲ့ဖျားကျောင်းမှာနေရာချထားပြီးစားစရာဆေးဝါးကုသမှုတွေလုပ်နေတယ်လို့ KCA တာဝန်ခံဘုံမှုနော်အောင်ကပြောပါတယ်။ကချင်ပြည်နယ်အတွက်ကုန်သွယ်ရေးမှာအဓိကကြတဲ့ဈေးလောင်ကျန်းသွားတဲ့အတွက်ကချင်ပြည်နယ်ရဲ့ကုန်သွယ်ရေးမှာထိခိုက်နစ်နာမှုတွေရှိနိုင်တယ်လို့တရုတ်နယ်စပ်အကေခလေးလာသူကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုအောင်ဝါကအခုလိုသုံးသပ်ပါတယ်။
ကျေးဇာမအဓိကဈေး3ခုရှိတယ်ဈေး3ခုရှိတဲ့အချိန်မှာနေစားအနည်းဆုံးဂိတ်နဲ့နည်းတဲ့ဈေးဖြစ်တယ်။ဒါကြောင့်ဒီဟာတော့အတိုင်းအတာတစ်ခုအနေနဲ့တော့ဒီလူထုအတွက်တော့အခြေခံမျိုးတော့ရှိပါတယ်။နောက်တစ်ခုကတော့ဒီနေရာဟာပမောမြေကြီးနာဘက်ကနေချင်းပြည်အတွက်ဟောက်တွေယူတဲ့နေရာဖြစ်တယ်။ကျုပ်ပစ္စည်းတွေဝန်ထွက်နေတဲ့နေရာဖြစ်တယ်။ဒီကတော့အခုဒီအခေလုပ်ငန်းတွေတခြားဒီကျုပ်ပစ္စည်းတွေအသေးဆုံးကအစကိုအင်ဖော့ပစ္စည်းတွေအစဒီမှာဝင်ထွက်ရှိတာကိုအဲ့ဒီဟာတွေကဒီအကျဉ်းတက်ကိုသွားဖို့လာဖို့ဆိုတာဖောက်တွေကဒီကနေတစ်ဆင့်သွားနေရတယ်။ဒါကြောင့်ဒီဟာတော့တစ်စုံတစ်ခုကြည့်တော့ထိခတ်နေတယ်
။အခုနောက်ဆုံးခမန်းချက်အရာမိလောင်ကျွမ်းမှုကြောင့်ဆုံးရှုံးသွားတဲ့အရေအတွက်ဟာကျပ်သိန်း3,000လောက်ရှိနေပြီးဆိုင်ခန်းကတော့119ခန်းဖြစ်တယ်လို့ KIOKC ရဲ့အဖွဲ့ကပြောပါတယ်ရှင်။